ဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်မှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဖပေါ်မဲဆန္ဒနယ်ကိုယ်စားလှယ်ဦးစောထွန်းမြအောင်ရဲ့ကျေပွင့်ပြမေကွန်အကြောင်းကိုတော့ဒီကနေ့လူပြောများပြီးတော့ဝေဖန်နေကြပါတယ်။လွှတ်တော်ကိုယ်စားလှယ်ကညောင်လေးပင်မြို့တောရကြီးပရိယတ်တီစာတင်တိုက်ဆရာတော်ရဲ့1985ခုနှစ်ကပဲခူးသာသနာမန်တိုင်ကျောင်းတိုက်မှာဒီဓမ္မစရိယစာမေးပွဲဖြေဆိုအောင်မြင်ခဲ့ရမှာအောင်လက်မှတ်ပျောက်ဆုံးသွားတာကြောင့်အဲ့ဒီအောင်လက်မှတ်ကိုမိတူပြန်လဲရရှိရေးဆောင်ရွက်ပေးပါရန်ဆိုပြီးတော့ဆက်လင်းတဲ့မေကွန်ကိုဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်အတွင်းမှာမေးခဲ့တာကြောင့်ဖြစ်ပါတယ်။တိုင်းပြည်မှာဒီထက်အရေးကြီးတဲ့အကြောင်းအရာတွေလွှတ်တော်မှာဆွေးနွေးစရာမရှိတော့ဘူးလား။လွှတ်တော်ရဲ့အချိန်တွေငွေတွေကိုလည်းအာဏာပါအောင်ဆက်သဖြင့်ဝေဖန်တဲ့အသံတွေထွက်ပေါ်လာပါတယ်။ဒါနဲ့ပတ်သက်လို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်အနေနဲ့သူ့ရဲ့မဲဆန္ဒနယ်ကမဲဆန္ဒရှင်တွေရဲ့ဆန္ဒအရာတင်ပြမေးရတာဖြစ်ပေမဲ့ရိုးရိုးမေးခွန်းအဖြစ်နဲ့သာတင်ပြသင့်ပြီးတော့ကျေပွင့်ပြမေးခွန်းအဖြစ်နဲ့တော့မဖြစ်သင့်ဘူးလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကမြင်ပါတယ်။
ဒီမိခွန်မျိုးဆိုတာကပေးအမွှဲအမွှားလို့ပြောပေမဲ့သူ့ဘက်ကတော့ဟောဒါအရေးကြီးတဲ့ကိစ္စလည်းဖြစ်နေတော့ဒါလေးကိုကျယ်ပွင့်ပြမိခွန်မဟုတ်ပဲနဲ့လေကျွန်တော်ကကျယ်ပွင့်မပြဘောစာနဲ့မေးလိုက်ရင်ပို့ပြီးတော့အရှင်ပြေရဗျ။ပြီးတော့ဒီလိုဟာမျိုးကလွတ်တော်မှာတက်လာတော့အများပြည်သူကလည်းဝေဖန်ကြဖြစ်နေတာပေါ့။ဒါပေမဲ့ကျွန်တော်ကတော့လွတ်တော်ကိုယ်စားလှယ်ချင်းချင်းမှုနော်ဟောသူ့လည်းအပြစ်ပြောတဲ့သဘောတော့မဟုတ်ပါဘူး။ကျယ်ပွင့်ပြမိခွန်မေးရှင်းအပြင်တင်ဒါတွေပုံရိပ်ကိုအတွက်လည်းမကောင်းဘူးဖြစ်သွားတာပေါ့။စာနဲ့မေးလိုက်ရင်တော့ကိုပြီးတော့အရှင်ပြေတယ်ကိုလူချင်းတဲ့အဖြေကိုလည်းရမယ်လို့ပဲကျွန်တော်တို့ကအမှတ်ချက်ပြုလို့ပါတယ်နော
်လွတ်တော်ရဲမှာဒီကိစ္စကိုကျေပွင့်ပြမေကွန်အဖြစ်ခွင့်ပြုခဲ့တာကလည်းအဓိကစဉ်းစားစရာဖြစ်နေတယ်လို့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အက်ဒီတာချုပ်ဦးသက်စင်ကလည်းတုံ့သက်ပါတယ
်အခုကိစ္စကတော်တော်ကိုယ်စားလှယ်တယောက်ကနေပြီးတော့ပုံကိုရေးဆိုင်ရာအချက်လက်တစ်ခုကိုမေကွန်ထုတ်တာကိုလွတ်တော်ဥက္ကဋ္ဌကနေပြီးဒီကျေပွင့်ပြမေကွန်အဖြစ်ခွင့်ပြုတယ်ဆိုတာကလွတ်တော်ဥက္ကဋ္ဌရဲ့စင်ညုံများနဲ့လည်းအများကြီးတက်ဆိုင်ပါလေ။ဒါအရင်ဆုံးကကျွန်တော်တို့ကြားဘူးနေရပဲ66ကာကြီးပြင်ဆင်နေပတ်သက်ပြီးတွတ်တော်အမတ်တရားနေပြီးတော့ဒါကိုတွတ်တော်မှာမေးဖို့စူးစမ်းတယ်။တွတ်တော်ဥက္ကဋ္ဌအပါအဝင်အစိုးရဒါကိုတွတ်တော်မှာမေးခွင့်မပြုဘဲနဲ့ဒါကိုဆိုင်းငံ့ထားဖို့ဒါကြီးဒီစံကျွန်တော်ကြားနေကြတယ်။ဒါပေမဲ့ဒီနေ့ဒီအချိန်မှာဒီလိုကိစ္စမျိုးကိုတွတ်တော်ထဲမှာတေပွင့်ပြမေးခွင့်ပြုတယ်ဆိုတာဟိုကဒီကျွန်တော်တော်တော်မေးခွင့်ထောက်မယ့်ကိစ္စဖြစ်ပါလေ
။နိုင်ငံရဲ့အရေးကြီးတဲ့ဥပဒေတွေကိုပြဋ္ဌာန်းအတည်ပြုရတဲ့လွှတ်တော်ကြီးအတွင်မှာပုဂ္ဂိုလ်ရေးဆန်တဲ့မေးခွန်းတွေကြောင့်လွှတ်တော်ရဲ့အခန်းကဏ္ဍကိုပြန်လည်သုံးသပ်ဖို့မြင်ကြောင်းခရီးနယ်မဂ္ဂဇင်းရဲ့အက်ဒီတာချုပ်ကိုပြည်သွေးနိုင်ကလည်းပြောပါတယ်
။ပြည်အောင်စုဆင့်လွှတ်တော်ကြီးမှာမတင်ပြတဲ့အကြောင်းအရာကိုတင်ပြတယ်လို့ပဲမြင်ပါတယ်။အပြင်ကူပြောင်းရေးကာလနဲ့တိုက်ညီတဲ့ဥပဒေတွေကိုချမှတ်ပြဋ္ဌာန်းရမယ်အစားဒီလိုကိစ္စရလေးတွေနဲ့အချိန်ကုန်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့လွှတ်တော်ကြီးအပေါ်မှာပြည်သူလူထုရဲ့ယုံကြည်ကိုးစားမှုကလည်းကြောကြလာနိုင်တယ်။နောက်တစ်ခုကလွှတ်တော်ရဲ့လှုပ်ထုံးလုပ်မှုတွေကိုလည်းပြန်လည်သုံးသပ်ဖို့လိုပြီးလို့ကျွန်တော်ကတော့ဒီလိုမြင်ပါတယ်
။အခုဆိုရင်တိုင်းပြည်မှာမျှော်လင့်တလို့မဖြစ်လာတဲ့ငြိမ်းချမ်းရေးနိုင်ငံတကာနဲ့ထိတ်တန့်ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ပြဿနာတခါကြက်တဲပြီးတော့အခက်အခဲနဲ့ကြုံနေရတဲ့မြမစီးပွားရေးခန္ဓာတွေကလက်တလောအရေးတကြီးဖြေရှင်းရမယ့်အကြောင်းအရာတွေဖြစ်ပါတယ်။အခုလိုဒီလက်တလောစိန်ခေါ်မှုတွေနဲ့အတူအကြက်တဲကြုံနေရတဲ့အခြေအနေတွေကိုလွှတ်တော်ရဲ့ပူပေါင်းပါဝင်မှုအခန်းကဏ္ဍအပေါ်ဦးသက်စင်ရဲ့သုံးသပ်ချက်ကတော့
တကယ်တမ်းတော့တိုင်းပြည်မှာအဓိကအရေးကြီးဆုံးဖြစ်နေတဲ့စာဝတ်နေရစီးပွားရေးပြဿနာကိုလည်းတွတ်တော်ထဲမှာတစ်ခါမှဆွေးနွေးရမှာမကြဘူးမမြင်ဘူး။ဒုစီရင်းနဲ့ပတ်သက်ပြီးတော့ရှိနေတဲ့မတရားတဲ့မိန့်အာဏာဟူသမျှအဲ့ဒီမိန့်အာဏာတွေကိုပယ်ဖျက်ပေးဖို့လည်းအခုချိန်ထိစူးစမ်းတာမတွေ့သေးဘူး။တကယ်တမ်းကျပြောင်းလဲခြင်းမဟုတ်တဲ့ခုနှစ်ခုလောက်အပြောင်းလဲနေနေပဲပြည်သူကိုချွေးသိတယ်ဒါကျွန်တော်တို့အစိုးရကိုတိုက်ခိုက်နေတာမဟုတ်ဘူးပြောနေတာမဟုတ်ကျွန်တော်တို့အစိုးရဟာဒါကြီးဟာကြီးတော့လုံးတင်နေဒါကြီးဟာကြီးတော့မဖြစ်သင့်ဘူးဆိုတာကျွန်တော်တို့ကဒါအတိုးနဲ့အကြောင်းနဲ့ကျွန်တော်ဝေဖန်ထောက်ပြတာဖြစ်ပါ
နိုင်ငံရဲ့ငြိမ်းချမ်းရေးကိစ္စရခိုင်ပြည်နယ်အရေးကိစ္စစီးပွားရေးကဏ္ဍတွေကိုအစိုးရကအပြည့်အဝအားစိုက်ခွန်စိုက်အကောင့်အထည်ဖော်နေတာပဲဆိုပြီးတော့လွှတ်တော်ကိုယ်စားလှယ်တွေကြားမှာအရေးတကြီးဆိုတင်ညဆွေးနွေးကြတာနဲ့အတူတိတ်တက်ကြွကြွပြောဆိုတာမရှိဘူးဆိုပြီးတော့တုံ့သက်ချက်တွေရှိပါတယ်ပြည်သူ့လွှတ်တော်ရဲ့အမှတ်တဦးဖြစ်တဲ့ဦးဖေတန်းရဲ့တုံ့သက်ချက်ကတော့
ဒီနေ့တက်ကြည့်တော့အဲ့လိုငိန်ချမ်းရေးကိစ္စတောင်းရခိုင်ပြည်နယ်ကိစ္စကိုအဆိုတင်သွင်းတာတွေမရှိသေးဘူးဗျ။အဆိုကဒါတွေကိုလွှတ်တော်ထဲမှာသွတ်တုတ်ကိုစတဲ့အများစုနိုင်တဲ့ NLD ပါတီနေနဲ့ညာအဆိုရလုံနေတယ်ဆိုပြီးတော့အပြုတ်ဘောညူနဲ့နှုတ်ဆက်နေတာတွေတွေ့ရတယ်။အဲဒါမှကျွန်တော်တို့ဖြစ်စီနေတာကတော့နော်အဆိုရလုံနေတာကတပိုင်းပေါ့အဲကျွန်တော်တို့ကလည်းအဲ့ဒါကိုတိတ်တွန်းတွန်းနဲ့လွှတ်တော်ကပူပေါင်းပါဝင်ပို့ပြီးတော့ဖြည့်အောင်ပါပေါ့နော်အဆုံးချက်ပေးနိုင်တဲ့ NLD ပါတီကအဲ့ဒါဒီကိုတင်မယ်ဆိုရင်ကျွန်တော်တို့အနေနဲ့ဆွေးနွေးရတာပို့ပြီးတော့ကောင်းတယ်ဒါပေမဲ့လောလောဆယ်တော့အဲ့ဒီအခြေအနေမတွေ့ရသေးဘူးလို့ပြောချင်ပါတယ်နော်
တိုင်းပြည်ရဲ့အရေးကြီးတဲ့ခန္ဓာတွေအတွက်လွှတ်တော်ကော်မတီတွေဖွဲ့စည်းပြီးအဲ့ဒီကော်မတီတွေကဆွေးနွေးဆောင်ရွက်နေတာရှိပါတယ်ဒါပေမဲ့ဒီလွှတ်တော်တွေဒီထက်ပိုးပြီးအားကောင်းမှုလို့ဒီလို NLD အများစုဦးဆောင်တဲ့ဒီလွှတ်တော်ကိုလူထုကအများကြီးမျှော်လင့်ထားတာဖြစ်တယ်လို့လည်းကိုပြည်သွေးနိုင်ကထောက်ပြပါတယ်
ကျွန်တော်တို့ကဒီတဲ့အများကြီးညှော်လင့်ပါတယ်ကျွန်တော်တို့ကိုယ်တိုင်ရွေးချယ်လိုက်တဲ့ကိုယ်စားလှယ်တွေဖြစ်တယ်ကျွန်တော်တို့ကိုယ်တိုင်ရွေးချယ်လိုက်တဲ့အစိုးရလည်းဦးဆောင်နေတဲ့အတွက် ပြည်သူကိုယ်စားလှယ်တွေအနေနဲ့ပြည်သူတွေကြားထဲမှာဘာတွေလိုလားတောင်းတနေတယ်လဲပြည်သူတွေရဲ့မျှော်လင့်ချက်ကဘာလဲပြည်သူတွေရဲ့အခက်အခဲကဘာလဲအဲ့ဒါတွေကိုတိတိကျကျသိရှိအောင်လေ့လာဖို့နဲ့ပြည်သူတွေကိုတိတိကျကိုစားပြုပြီးဆောင်ရွက်တဲ့လွတ်တော်မျိုးဖြစ်စေချင်ပါတယ်လောလောဆယ်အနေထားကတော့ကျွန်တော်တို့မျှော်လင့်တဲ့လွတ်တော်ကိုယ်စားလှယ်တွေဆောင်ရွက်ချက်မျိုးတွေမြင်တွေ့ရဖို့ကတော့တော်တော်လေးကိုအားနည်းသေးတယ်လို့မြင်ပါတယ
်ဒါကတော့ညောင်လေးမျိုးကဆရာတော်တပားရဲ့ဓမ္မစရိယအောင်လက်မှတ်ပျောက်ဆုံးသွားတာကိုအောင်လက်မှတ်မိတူပြန်လဲရရှိရေးဆောင်ရွက်ပေးပါရန်ဆိုပြီးတော့ဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်မှာကျယ်ပွင့်ပြမေးခွန်းဖြစ်မေးခဲ့တဲ့အပေါ်အမည်နဲ့သုံးသပ်ချက်ချို့ကိုနားဆင်ခဲ့ရတာပါရှင်။ပြီးခဲ့တဲ့သမရဦးသိန်းစိန်လက်ထက်ပထမကြိမ်လွှတ်တော်အစည်းအဝေးတုန်းကလည်းကြက်ချံ၃ချံရဲ့အနံ့ဆိုးကိစ္စနဲ့အတူဒီကြက်ချံတွေရွှေ့ပိုးဖို့အစီအစဉ်ရှိမရှိဆိုတဲ့မေးခွန်းမေးခဲ့တဲ့အပေါ်မှာလည်းဝေဖန်မှုတွေရှိခဲ့ပူပါတယ်ရှင်။